ိုက်စစ်တပ်ဖက်ကနေဆက်ကိုဖျက်ပြီးအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘောဒီးယားနိုင်ငံရဲ့စစ်တရားစုနှင့်ဟိန္ဒူဘုရားကျောင်းရဲ့တစိတပိုင်းထိခိုက်ပျက်စီးခဲ့ရတယ်လို့ကမ္ဘောဒီးယားအစိုးရကပြောလိုက်ပါတယ်။ထိုင်းစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုရဲ့ရလဒ်အဖြစ်နဲ့ကုလသမဂ္ဂရဲ့ထိန်းသိမ်းထားတဲ့ရှေးဟောင်းအမွေနှစ်စည်းဝင်ဖရဝိဟာရဘုရားကျောင်းရဲ့တစိတပိုင်းပျက်စီးဆုံးရှုံးခဲ့ရတဲ့သတင်းကိုပြင်သစ်သတင်းဌာနတစ်ခုကကိုးကားပြီးကမ္ဘောဒီးယားအစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကြေညာချက်ပေါ်ထိုင်းဆိုရဘက်ကတုံ့ပြန်မှုတစုံတရာမရှိသေးဘူးလို့ဆိုပါတယ်။တနင်္လာနေ့ကအငင်းပွားနေကြတဲ့ဘုရားကျောင်းနားမှာထိုင်းနဲ့ကမ္ဘောဒီးယားတပ်ဖွဲ့တွေတိုက်ခိုက်မှုအစ်စ်တွေပြန်ဖြစ်ခဲ့ပြီးယာယီအပြစ်ခတ်ရက်စဲဖို့သဘောတူညီချက်နဲ့အဆုံးသတ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းလူမျိုးအများစုကသဘောမတူခဲ့ပေမဲ့1962ခုနှစ်နိုင်ငံတကာတရားရုံးကထိုင်းကမ္ဘောဒီးယားနေဆက်ကအဲ့ဒီဘုရားကျောင်းကိုကမ္ဘောဒီးယားပိုင်ဆိုင်တယ်လို့ဆုံးဖြတ်ခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ကဒီအငင်းပွားမှုကိုငြင်းချမ်းတဲ့နည်းနဲ့ဖြေရှာဖို့ပြောပြီးနိုင်ရင်နဲ့ငယ်ကြမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူ၁၀ဦးဒဏ်ရာရခဲ့တယ်လို့လည်းထိုင်းသတင်းစာတွေကဖော်ပြပါတယ်။စနေနေ့တုန်းကတော့ထိုင်းနိုင်ငံ People's Alliance for Democracy Party အဖွဲ့ဝင်2000လောက်ကဘန်ကောက်မှာစုယုံပြီးတော့ပို့ပြီးတော့တင်းမာပြတ်သားတဲ့ရင်ဆိုင်မှုမျိုးလုပ်ဖို့ဝန်ကြီးချုပ်ကိုတောင်းဆိုခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့နိုင်ငံခြားရေးဝန်ကြီး Hon Nom Hom ကသူ့အဆိုအရထိုင်းတပ်ဖွဲ့တွေရဲ့ပြောင်ကြရန်လိုမှုနဲ့ပတ်သက်ပြီးကမ္ဘာကူလာတမက်ကကိုတင်ပြတိုင်တန်းခဲ့မယ်လို့ဆိုပါတယ်